မြန်မာနိုင်ငံကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးသံတမန်ဟောလိဝုဒ်မင်းသမီးအင်ဂျင်နီယာဂျိုလီဟာဒီကနေ့မှကချင်ပြည်နယ်မြစ်ကြီးနားမြို့ကနေရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာပြီးမဲစီရင်ပညာပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရောင်ကြည်သည့်အဖွဲ့နဲ့တွေ့ရောက်တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်အရေးကြီးတဲ့2015ရွေးကောက်ပွဲမှာမဲပေးခွင့်အခွင့်အရေးအပြည့်အဝရရှိစေဖို့စောင့်ကြည့်သွားဖို့နဲ့အမျိုးသမီးတွေမဲပေးနိုင်ခွင့်မဆုံးရှုံးစေဖို့ဟောလိဝုဒ်မင်းသမီးဂျိုလီကဦးစားပေးတိုက်တွန်းသွားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အင်ဂျလီနာဂျိုလီရဲ့ဒီကနေ့ခရီးစဉ်အကြောင်းကိုစီသူကအခုလိုသတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာပြည်ကျင်းသားမျိုးကနေရန်ကုန်မြို့ကိုဒီကနေ့ရောက်ရှိနေတာပါရန်ကုန်မြို့ကိုရောက်ရှိစဉ်မှာအမျိုးသမီးလူမှုအဖွဲ့တစ်ခုဖြစ်တဲ့ရောင်ကြီးဦးမဲစင်းပညာပေးအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့်2015ရွေးကောက်ပွဲမှာလူတိုင်းမဲပေးခွင့်အခွင့်အရေးနဲ့အတူအမျိုးသမီးတွေမဲပေးခွင့်မဆုံးရှုံးရစေဖို့အထူးကိုယ်စားလှယ်မင်းသမီးဂျိုလီကတိုက်တွန်းခဲ့တယ်လို့ရောင်ကြီးဦးအဖွဲ့ရဲ့ဒါရိုက်တာဒေါခင်လှကအခုလိုပြောပါတယ်
အကြံပြုတာတော့အဓိကကျွန်တော်တို့ဒီအမျိုးသမီးမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေကဥပဒေထောက်ဝါကျော်ရှိတယ်။ဒါမင်းဆန္ဒရှင်စည်းမာလည်းအမျိုးသမီးထောက်ဝါကျော်ရှိတယ်လို့ကျွန်တော်တို့ပြောခဲ့တာ哦။ဆိုတော့ဒီအမျိုးသမီးထောက်ဝါကျော်ရဲ့ကျွန်တော်တို့အားကိုသူကဒီရွေးကောက်ပွဲမှာခံလာဖို့တဲ့ပေါ့နော်။ဒီလူတိုင်းနဲ့မဲပစ်တယ်နဲ့လူတိုင်းနဲ့မဲပစ်ခွင့်မဆုံးချုံဖို့ကိုသူကအဲ့ဒါကျွန်တော်တောင်းအပြီးပြောတော့တယ်။ပြည်ဒီမြန်မာနိုင်ငံကတော့အရင်ရေးကြည့်တဲ့ရွေးကောက်ပွဲပေါ့နော်။ဆိုတော့နိုင်ငံတွေကလည်းစောင့်ကြည့်နေတယ်။ဆိုတော့သူတို့ကဒါကိုစောင့်ကြည့်နေတာလေ။ဆိုတော့ဒီဟာအပေါ်မှာလည်းဒီကျွန်တော်တို့ဒီတင်နန်းအနေနဲ့ကလူတွေကိုအများကြီးဒီတပင်းဆက်ရရောက်ရင်ဖို့တက်ကိုဟိုလုတ်ပေးဖို့သူမျှော်လင့်ပါတယ်လို့ပြောသွားတယ်ရှင်။ဒီမှာတော့
ရုပ်ကဝဲမတိုင်ခင်ပြည်သူတွေအနေနဲ့မဲစင်းတွေကိုတိတိကျကျမှန်မှန်ကန်ကန်ပါဝင်စစ်ဆေးနိုင်ဖို့နဲ့မဲစင်းပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်ပြုလုပ်ဖို့တိုက်တွန်းသွားတယ်လို့ဒေါက်ခင်လာကဆက်ပြောပါတယ်
။သူကဒေကာကလူတွေကျွန်တော်တို့ဒီမဲစင်းစစ်တဲ့ဟာပေါ့ရုပ်ကဝဲနဲ့ဆန်တဲ့တင်းချက်တွေကိုလူတွေကိုမှန်မှန်ရောင်းနိုင်ဖို့အတွက်ကိုဒီဘယ်အပိုင်းကဒေကာအထောက်အကူပြုတယ်ပေါ့။သူတွေအပိုင်းကိုသူတို့ဘက်ကဘာလဲသူတို့တွန်းအားပေးပြီးတော့လုံဆောင်ပေးမယ်ဆိုတော့ပြောတယ်။နောက်တစ်ချက်ကသူတို့မင်းကလည်းသမဏနဲ့သူတို့တွေ့တယ်သမဏရဲ့နောက်ထပ်ပိုင်းကောင်းဆောင်တဲ့တွေ့တဲ့အချိန်မှာလည်းသူတို့ကတော့ပြောခဲ့တယ်အကုန်လုံးဟောဒီ IDP ကလူတွေရောမဲပေးနိုင်ခွင့်ရဖို့ရပြုလို့ရှိရင်ဒီလိုလားပြတရားမျှတရွေးကောက်ဖို့ပြုဖို့တက်ကိုဆိုတော့တွန်းအားဖြစ်စေကျွန်တော်တွန်းအားပေးတယ်ပေါ့အဲ့ခါတော့သူပြောခဲ့တယ်ဆက်ပြီးတော့ဒီမှာတင်နန်းကျွန်တော်တို့တင်နန်းသူတွေပါတယ
်အထူးကိုယ်စားလှယ်မင်းသမီးဟာရန်ကုန်မြို့ကိုမရောက်ခင်မနေ့ကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မြကြီးနားမြို့မှာတွေ့ဆုံခဲ့တာအပြင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ပြီးတော့ပြိပခါကြောင့်စစ်ဘေးရှောင်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုကိုယ်တိုင်တွေ့ဆုံခဲ့ပါတယ်။ပြိပခါအခြေအနေတွေအတွင်းလိန်ကျန်းဖတ်မှုတားဆီးကာကွယ်ရေးလှုပ်ရှားမှုပူရဲတီထောင်သူလည်းဖြစ်တဲ့မင်းသမီးဂျိုလီအနေနဲ့ကချင်ပြည်ရင်းစစ်ကြောင့်ဒုက္ခရောက်နေသူတွေအတွက်အရေးပေါ်စီးပွားရေးဥပဒေရဲ့အကာအကွယ်တွေအပြင်လိန်ကျန်းဖတ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ရေးတရားရေးမူပေါင်းတွေကိုချမှတ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့ဇူလိုင်လ29ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိမြန်မာနိုင်ငံကို6ရက်တာခရီးရောက်ရှိနေတာပါ။ခရီးစဉ်ရဲ့ပထမဆုံးနေ့မှာပဲသမလဦးသိန်းစိန်လွတ်တော်နာကသူရဦးရွှေမန်းနဲ့ကာကွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်သမရယုံဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီခရီးစဉ်ဟာအထူးကိုယ်စားလှယ်မင်းသမီးဂျိုလီရဲ့ပထမဆုံးမြန်မာနိုင်ငံကိုလာရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်တွင်မှပြည်တွင်းရွှေပြောင်းဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဖို့အတွက်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားရောက်ဖို့စီစဉ်ခဲ့ပေမယ့်ရာသီဥတုအခြေအနေကြောင့်ရခိုင်ပြည်နယ်ခီးစဉ်ကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်။မင်းသမီးဂျိုလီရဲ့ခီးစဉ်လက်ကျန်ရက်တွေမှာအတိုက်ခံကောင်းဆောင်ငင်းချမ်းရေးနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်မင်းသမီးအင်ဂျလီနာဂျိုလီဟာ2012ခုနှစ်ခေတ်ကထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေစီကိုတွားရောက်လေ့လာခဲ့ပူးပြီးတော့မြန်မာအရေးကိုစတင်ဆောင်ရွက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ